ကုလသမဂ္ဂကနေမြန်မာနိုင်ငံကိုအထူးစောင့်ကြည့်နေတဲ့နိုင်ငံတစ်ခုအနေနဲ့နှစ်စဉ်ဆုံးဖြတ်ချက်တွေချမှတ်နေတာကိုပယ်ဖျက်ဖို့အချိန်ရောက်နေပြီလို့မြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လင်ကဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုသွားပေမဲ့မြန်မာလူထုအခြေပြုအဖွဲ့အစည်းတွေကတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာနောက်ကျောင်းပြန်လှည့်တဲ့အခြေအနေဖြစ်နေတယ်လို့သက်ဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေကတင်ပြခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂကိုရောက်ရှိနေတဲ့ Women Peace Network Oregon ရဲ့တာဝန်ခံမတ်ဝေဝေနုကိုမေးကြည့်တော့
ကျမတို့အခုတွေ့ရကအဓိကတော့ဒီ UN mission တွေပေါ့နော် UN နိုင်ငံတကာ UN mission တွေအထူးသဖြင့်ဒီ EU တို့နောက်ပြီးတော့ဒီတခြားအာဆီယံ member ဖွဲ့ဝင်တွေနောက်တခြားဒီ Brazil တို့ပါတော့နောက်ပြီးတော့အထူးသဖြင့်ဒီ Third Committee member ဝင်တွေပေါ့နော် Myanmar တွေ့ resolution ရေးတဲ့အဖွဲ့တွေနဲ့ကျမတို့
ဟုတ်ကဲ့ရှင်ဒီနှစ်အဲ့လိုမျိုးလာရောက်တွေ့ဆုံတဲ့အခါမှာမြမရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့တုံ့ပြန်ချက်တွေဘယ်လိုတွေ့ရလဲရှင်
ကျမတို့အခုတွေ့ဆုံစနေရေးတလောက်ဆိုလို့ရှင်เนาะနိုင်ငံတော်တော်များများတော့မြန်မာပြည်ဟာပြောင်းလဲနေပြီဆိုတဲ့ဟာတော့ပဲသိထားရပေါ့เนาะနောက်ဒီပေါ်မှာသူတို့အားရတည်နေမှုရှိရပေါ့เนาะဒါပေမဲ့တချို့နိုင်ငံတွေကလည်းဟိုဥပမာ EU တို့နောက်နောက်ပြတဲ့ US တို့ကတော့သူတို့တွေကလည်းတချို့နေရာတွေမှာတချို့အပိုင်းတွေမှာအာဆိုးရွားလာနေအောင်လဲသူတို့အသိမှတ်ပြုပါတယ်။အဲ့ပုံမှာသူတို့လေးထားပြီးလက်ခံဆွေးနွေးတာကိုတွေ့ရတယ်။အဲ့ပုံမှာကျမတို့လည်းဟိုပြည်စုံဆွေးနွေးရတာအားရတင်နေမှုရှိပါတယ်။အဓိကတော့ကျမတို့လိုချင်တဲ့ point ကကျမတို့တကယ်ပဲဒီမိုကရေစီစီကိုသွားနိုင်ဖို့အဓိကဒါကိုဦးစားပေးပြီးကျမတို့ပြည်စုံဆွေးနွေးခဲ့တာဖြစ်ပါတယ
်။အထူးသဖြင့်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီဟာမြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်တက်လာပြီးတဲ့နောက်ဘလို့အပြောင်းလဲတွေဖြစ်လာလဲဆိုတဲ့အချက်တွေကိုပိုးပြီးစိတ်ဝင်စားတာတွေ့ရတဲ့အပြင်2012ခုနှစ်နောက်ပိုင်းအခြေအနေတွေဆိုးလာတဲ့အပေါ်မှာလည်းစိတ်ဝင်တစားမေးမြန်းခဲ့တယ်လို့ CCTU အလုံသမားသမ္မတများပူးပေါင်းဆောင်ရွက်ရေးကော်မတီနိုင်ငံသားရေးရာတာဝန်ခံကိုဇာနီကပြောပါတယ
်။သူတို့အရန်အံ့ဩတယ်ပေါ့နော်ဒီလိုအချင်းသား3000ကျော်လွတ်တဲ့အချိန်မှာနိုင်ငံချင်းသားတယောက်ပဲပါလာဟာလာအဲ့ဒါကဘုမသူတို့အရန်အံ့ဩတယ်ပြီးတော့ကျွန်တော်ပြောခဲ့တဲ့ဥစ္စာတွေကလေယာဉ်မြေကြီးပြည်လူဝတ်တာလည်းပုံပြီးတင်ထားတယ်ဥသိန်းစိန်နဲ့ဒီဟာတချို့ကြီးမင်းအောင်နိုင်ကိုယ်တိုင်ပြောပြီးရနောက်ပိုင်းမှာသူတို့ပြန်ပြီးပါမယ်လို့ဖိပြပြနောက်ပိုင်းမှာလေသမားတွေ300လောက်ဆန်းခံလိုက်ရတယ်ပေါ့နော်ဒီဟာတွေကတကယ်ကိုသူတို့ပြောတဲ့စကားနဲ့လက်တွေ့တကယ်ဖြစ်နေတဲ့အဲဓာတ်ဝိအောက်ခြေအချင်းကြီးတော်တော်လေးကိုပွားချက်တွေရှိနေဆိုတော့ကျွန်တော်ရှင်းထုတ်ကြတာပါ
အဲ့တော့ဒီကိုဇာနီအနေနဲ့ဘယ်လိုသုံးသက်လဲရှင်ဒီအခုလိုကုလသမဂ္ဂမှာကိုရိုင်းလာပြီးတော့ဆွေးနွေးတင်ပြတဲ့အခါဒီမြမအရေးဘက်မှာနိုင်ငံတကာတိုင်ဝမ်ဘက်ကဘလို့ဆက်ဆံသွားမယ်ဆိုတဲ့အနေထားပေါ့လေအဓိကကုလသမဂ္ဂအခမ်းအနားပါရှင
်အဲကျွန်တော်တို့အဓိကတွေ့တာတော့ဒီ UN mission တွေဦးစားပေးပြီးတွေ့တာပေါ့နော်အဲ UN mission တွေဦးစားပေးပြီးတွေ့တဲ့အခါကျတော့သူတို့အနေနဲ့အခုဒီကုလသမဂ္ဂဆုံးဖြတ်ချက်ပေါ်မှာသူတို့အနေနဲ့ဆုံးဖြတ်ဟိုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်တဲ့နေရာမှာအချက်လက်စီစီစီကျင်တာတွေကျွန်တော်တွေ့ရပါတယ်အဲ့အတွက်ကျွန်တော်တို့လိုအပ်တာကိုကျွန်တော်တို့ပြောပြနိုင်ခဲ့တယ်လို့လည်းကျွန်တော်တို့ကကျွန်တော်ယုံကြည်မှုရှိပါတယ်အဲ့တော့ဒီဘက်ကချက်ဒီ information တွေချက်လက်တွေပေါ်မှာသူတို့အနေနဲ့ဒီလာမယ့်ဒီကုလသမဂ္ဂဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှုကိုသူတို့လုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။ကုလသမဂ္ဂအတူရေးမှုချုပ်ဘန်ကီမွန်းကတတိယကော်မတီကိုတင်သွင်းတဲ့မြမအရေးဒီနှစ်အစည်းအခမ်းစာမှာလဲတိုင်းရင်းသားဒေသတွေကပဋိပက္ခတွေနဲ့ဘာသာရေးတင်းမာမှုတွေကိုသူ့အနေနဲ့အထူးစိုးရိမ်မိကြောင်းဖော်ပြထားပါတယ်။တတိယကော်မတီဟာလူအခွင့်အရေးကိုအဓိကထားလေ့လာနေတဲ့ကော်မတီဖြစ်ပြီးကုလသမဂ္ဂအထွေထွေညီလာခံကိုဆုံးဖြတ်ချက်တွေတင်သွင်းဖို့နှစ်စဉ်အောက်တိုဘာလနှောင်းပိုင်းမှာကော်မတီဝင်နိုင်ငံကိုယ်စားလှယ်တွေအစည်းအဝေးပြုလုပ်လေ့ရှိပါတယ်။ဒီအစည်းအဝေးမတိုင်ခင်မြန်မာလူထုခြေပြုအဖွဲ့အစည်းတွေကကုလသမဂ္ဂတတိယကော်မတီကိုနှစ်စဉ်သွားရောက်တွေ့ဆုံဆွေးနွေးလေ့ရှိပါတယ်။ဒီနှစ်မှာတော့လေယာဉ်မြေပြဿနာအလုံသမားအခွင့်အရေးတိုင်းရင်းသားဒေသတွေကပဋိပက္ခတိုက်ပွဲတွေအတွက် Women Peace Network Oregon WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ CCTU အလုံသမားသမဂ္ဂများပူးပေါင်းဆောင်ရွက်ရေးကော်မတီကကိုယ်စားလှယ်တွေတွားရောက်ပြီးတော့ကုလသမဂ္ဂမှတပတ်ကြာဆွေးနွေးတင်ပြခဲ့ပါတယ်ရှင်